ဒီနေ့အတွင်းမကြခင်ကျင်းပမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့ဂျားပြရွေးကောက်ပွဲတွေဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်အားဆန်းမှုတစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်သူတွေရှိတယ်လို့တိုင်းရင်းသားပါတီတချို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပိုပြီးအားကောင်းသွားစေလိမ့်မယ်လို့သုံးသပ်နေကြပါတယ်။ရခိုင်အမျိုးသားပါတီပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ခံတချို့ကို VOA သတင်းတောက်ဒေါ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
2014ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာလမှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနေရာအားလုံးမှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကကြေညာထားပါတယ်။အလားတူတိုင်းရင်းသားပါတီချို့ကလည်းသူတို့ရဲ့တိုင်းရင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်၃နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတအုပ်ဖြစ်တဲ့ဒေါက်တာအေးမောင်က VOE ကိုပြောပါရယ်။ဒါ့အပြင်ဂျားဖြတ်ရွေးကောက်ပွဲဟာ2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုပိုးပြီးအထောက်အကူဖြစ်စေတယ်လို့ဆိုပါရယ်။
ကျွန်တော်တို့ဒီမှာ၃နေရာရှိပါတယ်။မင်းပြားမှာ၄နေရာ၊စစ်စစ်တို့၄နေရာ၊မျိုးသားမတို့၄နေရာ။တော့ဂွမ်းပါ၄နေရာ။၃နေရာလုံးမှာကျွန်တော်တို့ရခိုင်မျိုးသားပါတီကဆိုင်ပါမယ်။လွတ်တော်ကိုယ်စားလှယ်ရွေးချယ်တဲ့အမှုကတော့ကျွန်တော်တို့ဆွေးနွေးရသည်ဘူးတို့ကျွန်တော်တို့ကညီနိုင်တိုင်းပင်ပြီးမှလွတ်တော်ကိုယ်စားလှယ်ရွေးချယ်တဲ့ပါတီရဲ့မူတစ်ခုကိုကျွန်တော်တို့ချပါမယ်အဲ့ဒီမူတိုင်းပဲမေဆန္ဒနေလက်ကိုရှင်ပြိုင်မဲ့ပုဂ္ဂိုလ်ချင်းကအချိန်မီချလာမှာပါ
အဲ့တော့ဒီ2000အခုဒီ2014ဒီခုကျင်းပမယ့်ရွေးကောက်ပွဲကသူက2015အထွေထွေရွေးကောက်ပွဲနဲ့လည်းနီးကပ်နေတော့ဆရာတို့ဒီပါတီအနေနဲ့ရောအထွေထွေရွေးကောက်ပွဲအတွက်အာဆန်ပွဲတစ်ခုများဖြစ်နိုင်မလားလို့ရောသုံးသပ်ပါသားရှင်ဘယ်လိုသုံးသပ်မိလဲရှင
်အဲထွေထွေရွေးကောက်ပွဲအတွက်အာဆန်ပွဲကတော့တိုက်တော့ဖြစ်မှာမဟုတ်ဘူးဒါပေမဲ့တော့ဒီဖွဲ့စည်းပုံခြေကဥပဒေကိုပြန်လေပြင်ဆင်တဲ့ကာလမို့လို့လေအဲ့ဒီဥစ္စာပေါ်မှာတော့အဓိကအကျိုးတရားမှုရှိနိုင်ပါတယ်
အဲ့ရဆိုလိုတာကလေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပိုင်းပေါ့နော်အဲ့ဒါနည်းနည်းရှင်းပြလို့ရမှာစရာ
ဖွဲ့စည်းပုံပြန်လေပြင်ဆင်ဖို့ကိုစူးစမ်းနေကြတဲ့အခါမှာ436ကကြီးခါခွေကိုပဲပြန်ကြည့်ရင်သိတာပါပဲခါခွေဆိုရင်85ရာခိုင်နှုန်းကျော်ကသတ်တော်တွင်းမှာကိုလိုပါတယ်အဲ436ကကြီးဆိုရင်သတ်တော်တွင်း85ရာခိုင်နှုန်းကျော်တယ်မကပဲနဲ့ပြည်လုံးကျဆန္ဒခံဝင်လေလိုတဲ့အခါတော့သတ်တော်တွင်းမှာရွေးကောက်ခံကိုယ်စားလှယ်စုစုပေါင်းဟာဘုံဘုံလည်းပြောလို့ရှိရင်85ရာခိုင်နှုန်းဂင်းကြီးချုံလို့ပြောပါတယ်အဲ့တော့ဖြစ်ဖို့ဆိုရင်ဒီလက်တဲ့မြန်ဆန္ဒနဲ့အားလုံးကျွန်တော်တို့ရွေးချယ်တင်ဆက်ဖို့ပြပပြီးဖြစ်ဖို့လိုပါတယ်အဲ့ကြောင့်ခုကြားချက်ရွေးကောက်ပွဲဟာပြည်ပုံစီကဥပဒေပြင်ဆင်ရေးအတွက်အဓိကအားတစ်ခုဖြစ်နိုင်တယ်2015ဒီလိုရွေးကောက်ပွဲနဲ့ပတ်သက်လို့အားပြန်ပွဲကြီးတစ်ခုလို့ကျွန်တော်တို့အကြမ်းကြီးလို့သုံးသပ်လို့ရပါတယ်။ဒါပေမဲ့လို့အဓိကအထက်ကိုကြီးကိုရှင်းအောင်ဥပဒေရှင်းရှင်းရေးပုံမှာအဓိကအကျိုးသက်ရောက်မှုရှိနိုင်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဆရာတို့ဒီတိုင်းရင်းသားပါတီအနေနဲ့ပေါ့နော်။တိုင်းရင်းသားဒေသတွေမှာဟိုတခြားပါတီကြီးတွေဝင်ရောက်ရှင်ပြိုင်မဲ့အနေအထားပေါ့နော်။အဲ့ဒီပုံမှာရောဆရာတို့ဘယ်လိုသုံးသပ်လဲရှင
်။အဲကျွန်တော်တို့နေတာကဒီဒီမှာရှိတဲ့ပါတီကြီးတွေမှာဒီမှာရမဟာဗျူဟာဒီမန့်ချက်တွေသိထားဖို့မပေါ်ဘူး။တိုင်းရင်းသားစီလုံးရေးဆိုရဲအတုံးလုံးကိုတော့သုံးတယ်။ဒါပေမဲ့တိုင်းရင်းသားစီလုံးညို့မှုရအောင်မိမိတို့နဲ့အပေးယူဘလို့လုပ်တင်နေဆိုရဲအဲမဟာဗျူဟာဒီမန့်ချက်ပြောင်းနေတယ်လို့ဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့ကကြော်ပြောပါတယ်ပါတီကြီးနှစ်ခုတိုင်းရင်းသားတွေကိုဘယ်သူကစတင်စီယုံပြီးတော့ပေါ့နော်ဒါရာဇဝတ်ကောက်ပွဲမှာတိုင်းနာတွေနဲ့မဟာမိတ်ဖွင့်နိုင်မလဲဆိုတာမျိုးပေါ့အခုကျွန်တော်တို့ကြည့်တဲ့အခါမှာလူသားဒီမိုကရေစီဖွင့်ချုပ်ကလစ်လက်တဲ့နေရာအားလုံးကိုပြိုင်မြေလို့ကြီးညာချက်ထုတ်တာဟာတိုင်းနာအားလုံးကိုစင်ကိုတဲ့သဘောဖြစ်သွားပါတယ်ကျွန်တော်တို့ကလည်းပဲတိုင်းနာဒေသမှာလူသားဒီမိုကရေစီအဖွင့်ချုပ်ခြင်းမကဘူးဒီကံကြိုးပါတီကိုလည်းကျွန်တော်တို့စင်ကိုရေးပါတယ်အဲ့တော့တိုင်းနာဒေသတိုင်းမှာတိုင်းနာပါတီတွေဟာဒီမရဲ့ NRG တိုင်းနာအဓိကနဲ့ပါတီတိုင်းကိုစင်ကိုရတဲ့အနေထားဟာဒီနေ့ရှိနေပါပြီဒါလက်ရှိနိုင်ငံရေးခြေနေပါအဲလက်ရှိနိုင်ငံရေးခြေနေကိုသုံးသပ်ဖို့ကဒီမရဲ့နိုင်ငံရေးပါတီကြီးတွေမှာတာဝန်ရှိပါတယ်အ ပစကလေးနဲ့တိုင်းရင်သားတိုင်းရင်သားယူနီဖောင်းလေးဝတ်ယူနေတိုင်းရင်သားစီးလို့ယူရမှာမရနိုင်ဘူး။တိုင်းရင်သားတွေရဲ့လိုအပ်ချက်ကိုအပေးယူလုပ်ဖို့ဒီကာလဟာအင်တာအရေးကြီးတယ်ဆိုတော့သုံးချက်လို့ရှိရင်အခုကြားချက်ရွေးကောက်ပွဲဟာ2015နဲ့ပတ်ကလို့ကျွန်တော်တိုင်းရင်သားတို့ရဲ့ယုံကြည်မှုဒီမပါတီကြီးတွေမှာဘယ်လောက်ထိထားနိုင်မလဲဆိုရဲကျွန်တော်ဦးချေလန်းဖြစ်ပါတယ်။ကျွန်တော်တို့ကတော့တတိယကြီးစွာနဲ့စောင့်ကြည့်နေပါတယ်။ရှင်းပြန်ရေးတဲ့ရှိပါတယ်။စိတ်နဲ့စိတ်ကိုပါတယ်။အဲဒါကြောင့်ကျွန်တော်ခိုင်းနာပါတီရေပေါ်မှာဒီမပါတီရှင်ဟာဒီကအားမှုကိုကျွန်တော်ဒီရာချင်ရေကောက်ပေါ်မှာအပြာလန်သုံးပါရှိပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းရင်းသားဒေသတွေမှာအဓိကပြိုင်ဘက်ပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကိုရှင်ပြိုင်ဖို့အတွက်ဝင်ရောက်ရွေးကောက်ခံတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်က VOE ကိုပြောပါတယ်
ကျွန်တော်ကကြန့်ခိုင်ပါတီဝင်ပြတဲ့နေရာမှာကျွန်တော်ပြန်မယ်ရခိုင်တို့မမူနေမလို့ကျန်းနာပါတီခါကလေးကျွန်တော်မူရင်ကြက်ခဲနေမှပြဲလုံးလေကျန်းနာပါတီတွေကလည်းသူတို့ကူစားပေးနေရဆိုတော့ဒါဆွေးနွေးပေါ့တော့ဆွေးလာတင်ပြပေါ့ကျေကျောင်းခံလို့လည်းဆိုတော့ဆွေးရမှာပေါ့ကျေကျောင်းခံလို့လည်းဆွေးရမှာပေါ့ဆိုတော့ဆွေးရမှာပြောတာအပေးယူလို့မှာမဟုတ်ဘူ
းသူတို့ကလည်းဒီတိုင်းနာပါတီတားထောက်ပြနေရလဲ NLD နေနဲ့အပေးယူလုပ်တင်နေပေါ့တိုင်းသားဒေသတွေမှာ
ဆိုရဲအပေးယူလို့ဒါကအမကပြပြနေလီမဟာဗျာပဲခါကောကိုယ်တော်လည်းကျိုးခဲ့ဘူးရပဲအဲ့လားပါဒီကတော့နေရာဒီလိုအဲ့ဒီမူလေးကြီးမူလေးကတက္ကနီအဝင်ကျတဲ့ခါတက္ကနီကနေတော့ပဲလို့ပြောတယ်သူကပြန်မဖြေနိုင်ဘူးအဲ့ဒီမူလေးကသူ့ပြန်မရမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြင့်ကတော
့တိုင်းနာဒေသဒီမှာလေကျွန်တော်တို့ဖွဲ့တွေရှိပါတယ်အင်အားတောင်းပါတယ်
လောလောဆယ်ကိုအခုရွေးကောက်ပွဲမှာအခုကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့တချို့တိုင်းသားပါတီတွေကလည်းအဓိကတော့ဟိုတိုင်းဟိုပါတီကြီးတွေပေါ့နော်ကြမ်းခိုင်ဖွံ့ဖြိုးရေးတို့ NLD တို့ကနေပြီးတော့ဟိုဒီတိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ဖို့ကြီးညာထားတဲ့အနေအထားမှာဟိုသူတို့ပါတီတွေဟိုပေါ့မဟာဗျူဟာကြကြတကယ်တည်းလက်တွေ့မှာမရှိဘူးလို့ဝေဖန်တဲ့အပေါ်မှာအင်္ဂါဘယ်လိုမြင်လဲရှင်
ဟုတ်ကဲ့အဲ့ဒါကအခုကဒါသူတို့ရဲ့အမြင်ဟိုသူတို့ရဲ့အမြင်နဲ့ပြောတာဟိုကျွန်တော်တို့နဲ့ကဘာမှကျွန်တော်တို့တရားအခုမှသူတို့အမြင်ဆိုတာခင်ဗျားတို့ကိုပြောတာပဲကျွန်တော်တို့ကကြားပြီးရကျွန်တော်တို့ကလည်းဘာမှပြောတာဆွေးနွေးတာမရှိပါဘူးဒါနဲ့ပတ်သက်တော့
ဟုတ်ဟိုအင်္ဂရိုးပါတီအနေနဲ့ရောဒီတိုင်းသားဒေသတွေမှာအဲ့လိုပေါ့ဟိုအင်္ဂယ်ဆော့ဆော့ပြောသလိုဟိုအင်္ဂရိုးအနေထားကောင်းနေဆိုတာတော်တော်ဟိုသုံးတက်ထားတဲ့အနေထားပေါ့နော်အဲ့ဒါကကြတော့နည်းနည်းရှင်းပြလို့ရမလားအငယ်တို့အားကောင်းနေဆိုတဲ့အပိုင်းကိုပေါ့နော
်ဟုတ်ပြီအခုကကျွန်တော်တို့ကဒီရုပ်ောက်ပွဲတွေမဲဆန္ဒနဲ့မချညာသေးဘူးဒီချညာတော့မှကျွန်တော်တို့ကဘယ်နေဒီဘယ်နေဒီတော့တခုချင်းပြောလို့ရမှာပေါ့အခုကတော့ဂျီဘူအားဖြင့်ပြောတာလေဂျီဘူအားဖြင့်ပြောတယ်ဆိုတော့အမှတ်ဆိုကျွန်တော်တို့ဥက္ကရာခီးရင်သွားတယ်ဆိုလို့ရှိရင်နာအပြည်နယ်ဒီမှာဆိုလို့ရှိရင်ပြည်နယ်တွေချမ်းပြည်နယ်တွေချင်းပြည်နယ်တွေစသည်ဖြင့်ပေါ့ပြည်နယ်တွေသွားတယ်ဆိုလို့ရှိရင်လည်းဒါကအခုဒီထောက်ခံမှုကအပြည့်ပဲလေအားလုံးမြင်နေတွေ့ရတိုင်းပဲလေဆိုတဲ့အခါကျတော့ဒီຢာပေါ်မှာယူဘူးကခြုံပြောရတာဟုတ်အခုကတော့အခုကတနေချင်းချင်းလေဆိုရင်ဘယ်နဲ့ဘယ်လိုဆိုတာကော်မရှင်အမှဘယ်နဲ့ဒီပြည်ထောင်စုမှာမကြီးညာသေးတာယူ
လက်ရှိအာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီကတော့ဒီနေ့အတွင်းကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာပါတီကြီးတွေရဲ့ကိုယ်စားလှယ်တွေအနိုင်ရဖို့မတည်ကြဘူးလို့ပါတီလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလှဆွေက VOE ကိုပြောပါတယ်
အော်130လောက်လွတ်တယ်ဗျာဟုတ်ပါဗျာဟိုကော်မရှင်အဖွဲ့ဝင်ဖြစ်သွားတဲ့လူတွေနေရာလွတ်တယ်နောက်ကွယ်လွန်သွားတဲ့လူတွေနေရာလွတ်တယ်နောက်ဟိုပကူးပါဆိုရင်ရအဲကျွန်တော်မြို့သားလွတ်တော့ဆလီမာလီတယောက်ဆိုရင်သူကဟိုနိုင်ငံသူ့အဖေကနိုင်ငံသားမဟုတ်လို့အဲ့ဒါညံပြီးတော့ဟိုဖြစ်ရတာရှိရလေ
ဟုတ်ကဲ့အဲ့တော့ဟိုဒီအခုဒီဂျားပြတ်ရွေးကောက်ပွဲကျင်းပမယ့်အနေအထားရောဒီ2015အတွက်ပေါ့နော်ဟိုအာဆန်တဲ့အနေအထားမျိုးဖြစ်မယ်လို့ချူရလဲသုံးသက်တဲ့ပုံမှာအင်ကဲသဘောထားရောဘယ်လိုရှိလဲရှင
်ဒါတော့မဆိုင်ဘူးဗျာကျွန်တော်တော့အဲ့လိုအာဆန်တယ်လို့မမြင်ဘူးဟိုဟာကတော့ပွဲကြီးပဲဗျာဒါကတော့ပွဲလေးပဲဒါကတော့အာဆန်တယ်လို့ကျွန်တော်မမြင်ဘူး
နောက်တစ်ခုကကြတော့ဒီတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အနေထားပေါ့နော်တိုင်းရင်းသားနယ်မြေတွေမှာဆိုတော့အင်ဂရိုပါတီအနေနဲ့ရောဘယ်လောက်ထိဟိုမျှော်လင့်ဟိုဘယ်လိုအနေထားရှိလဲပေါ့နော
်ကျွန်တော်ပြီးတဲ့နောက်ကတိုင်းရင်းသားနယ်မြေတွေမှာတက်ခိုင်ရောအနေရောရှင်နေကောင်းမှုမမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်မြန်မာလူမျိုးဆိုတာဘယ်သူမှဆိုဟိုဒေတာဇွဲတို့ပုဂ္ဂိုလ်ဇွဲတို့အရန်ပြီးတယ်လေ
ဒီရွေးကောက်ပွဲမှာတော့ဒီတရားမျှတမှုရှိမရှိအပိုင်းကြတော့အင်ဂရိုပါတီကြီးအနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
စားရရတရားမျှတမှုရှိတယ်ဗျ2010မှာလည်းတရားမျှတတယ်2012မှာလည်းတရားမျှတတယ်အခုလာမဲ့ဓာပြအ အလားဒုတိယအချက်မှာလည်းတရားမျှတမယ်လို့လည်းကျွန်တော်မျှော်လင့်တယ်။ဒါအောင်ဆိုတော့တရားမမျှတဘူးလို့ဆွဆွဲနေတဲ့လူအလုံးဟာဟိုအထိပ္ပယ်မရှိဆွဆွဲနေတာပဲ။ဥညာဝင်းတို့ကမှပြောတာပဲဗျာ။ဟလားသူတို့ရဲ့မဲတွေဟိုတဲ့ဖျောင်းထုတ်ထားတယ်ဆိုရုပ်ကဘွဲကော်မရှင်ကခင်ဗျားပြန်ပြီးတော့ဒီစကားကိုပြန်ပြင်ပြောပါဆိုသူပြန်ပြင်ပြောရတဲ့အနေအထားရှိတယ
်။လစ်လက်နေတဲ့မဲဆန္ဒနေမြေတွေအတွက်ဂျားဖြတ်ရွေးကောက်ပွဲကို2014ခုနှစ်အတွင်းကျင်းပမယ့်အကြောင်းနဲ့ပြုလုပ်မဲ့ရက်ကိုတော့အနည်းဆုံး3လကြိုတင်ပြီးတော့အကြောင်းကြားပေးမှာဖြစ်တဲ့အကြောင်းတိထောက်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကမတ်လ20ရက်နေ့ကပြည်သူ့လွှတ်တော်မှာပြောကြားသွားပါလိမ့်ရှင်။